Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေတော်ရရှိမှခင်ဗျာမတ်လ9ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925 30မိနစ်တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ YouTube တို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့မှာစီစဉ်မှုဖြစ်နေကျွန်တော်ဇော်မလိုင်ကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန်းရောက်သတင်းတွေမှာဆိုရင်တော့ရုရှားကျူကျော်စစ်ရရမယ်အမိန့်ထုတ်ပေးဖို့ ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရုရှားကအပြစ်ခံရစေလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နီးပြည်ရဲ့တရားအဖြစ်နဲ့အသုံးပြုနေတယ်လို့ဝေဖန်လိုက်ပါတယ်ပြင်သစ်သမ္မတမက်ခရွန်ကရုရှားသမ္မတကိုဖုန်းခေါ်ဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန်းရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့ဒေါ်ဆန်းစုချီအမှုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တက်သေးသေးပြန်ခေါ်ဆစ်ဆေးခဲ့တဲ့သတင်းနဲ့အတူ
ဆက်ပြနေအမှုတွေကြီးပြနေတော့အဲ့လည်းညီကြီးရောလည်းနိုင်ငံရောအကုန်လုံးပြင်တော့ရသေးကူရွာနဲ့ကျွန်တော်ပြည်လေးကြားမှာပေါ့
ပြင်းပြင်းနဲ့လေကစ်ကောအနီးမှာစစ်ကောင်စီတပ်တွေနဲ့ KNL တပ်ဖွဲ့တွေအကြတပ်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေအပြည့်စုံမှာနားဆင်ကြပါမယ်။အဲဒီနောက်မှာတော့မကွေးတိုင်းတွင်းကစစ်ပေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးဂိတ်တွေပိတ်ထားဆဲဖြစ်တဲ့အကြောင်းသတင်းပြဖို့ချက်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်းရောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်သားနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ။
ရုရှားရဲ့ကျူကျော်စစ်ကိုရပ်မဲ့အမိန့်ထုတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ရုရှားပေါ်တမ်းပြဖို့တရားရုံးမှာအခန်းကဏ္ဍရှိပါတယ်လို့ယူကရိန်းကိုယ်စားလှယ်အန်တွန်ဂိုရီနီယက်ကတရားသူကြီးတွေကိုလျှောက်ထားလိုက်ပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုကြားနာဖို့အတွက် ICJ တရားရုံးမှာရုရှားရဲ့ရှေ့နေနေရာတွေကတော့လစ်လပ်နေပါတယ်။သူ့အစိုးရကတရားရုံးကိုလာရောက်လျှောက်ထားဖို့မရည်ရွယ်ပါဘူးလို့ Netherlands ဆိုင်ရာရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုနှစ်ရက်ကြာကြားနာမှာဖြစ်ပြီးရပ်ပိုင်းအတွင်းဆုံးဖြတ်ချက်ကြလိမ့်မယ်လို့ပြောလင့်ထားကြပါတယ်။တနင်္လာနေ့မှာယူကရိန်းကလျှောက်ပြီးအင်္ဂါနေ့မှာရုရှားကခြေပလျှောက်ထားမှာပါ။ဒါပေမဲ့တရားရုံးကယူကရိန်းတောင်းဆိုချက်တိုင်းဆုံးဖြတ်ရင်တောင်းရုရှားကလိုက်နိုင်လိမ့်မယ်လို့အတိတ်ပဲမထွက်ပါဘူး။ယူကရိန်းကအခုလို ICJ ကိုအမှုတင်ပေမဲ့ရုရှားရဲ့စစ်စီရဲ့အစီအစဉ်အတိုင်းဖြစ်နေပြီးယူကရိန်းကတိုက်ခိုက်တားဖို့ရပ်မှာပဲပြီးဆုံးလိမ့်မယ်လို့ရုရှားသမ္မတပူတင်ကတင်းကလွင်လေးကပြောပါတယ်။ဒါပေမဲ့ယူကရိန်းနဲ့ဆွေးနွေးဖို့အဆင်သင့်ရှိတဲ့အကြောင်းသမ္မတပူတင်ကတူရကီသမ္မတရီဆက်တေးယစ်အာဒိုဂန်ကိုတယ်လီဖုန်းပြောရမှာပြောကြပါတယ်။ယူကရိန်းနဲ့ရုရှားတို့ဟာတတိယအကြိမ်အဖြစ်ဒီနေ့တင်းလာနေ့မှာတွေ့ဆုံကြဖို့အစီအစဉ်ရှိပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတဘိုင်ဒန်နဲ့ဆွေးနွေးကတင်ပြလာတဲ့ယူကရိန်းအကူအညီပေးရေးဒေါ်လာ10ဘီလီယံဘတ်ဂျက်ကိုလွှတ်တော်ကဒီအပတ်တွင်စင်စစ်ဆုံးဖြတ်မှာပါ။ယူကရိန်းဝေဟင်ကိုလင်းရင်မပြန်တမ်းရေးဆောင်တတ်မှတ်ဖို့တောင်းဆိုချက်ကိုတော့အမေရိကန်အမတ်အချို့ကစဉ်းစားဖို့ဝင်နေနေကြပါတယ်။ဒီလိုတတ်မှတ်တဲ့အထိပ္ပယ်ကတတိယကဘာစစ်ပါပဲလို့ Florida Republican အထက်လွှတ်တော်အမတ် Marco Rubio က ABC သတင်းဌာနကိုတင်းငွေနေ့ကပြောကြားပါတယ်။ရုရှားကအပြစ်ခတ်ရစဲရေးလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နိပရိယတရားအဖြစ်အသုံးပြုနေတယ်လို့ယူကရိန်းရေးသုံးသပ်သူတွေကပြောကြပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာလူလောချင်းစာနာထောက်ထားရေးလမ်းကြောင်းကိုဖွင့်ပေးပဲလို့သဘောတူခဲ့ပြီးမှအရက်သားတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ကြိမ်ပြက်ခတ်ပြီးဖြစ်ပါတယ်။သဘောတူညီချက်ကိုရုရှားကချိုးဖောက်တယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲကြတယ်လို့မာရီယူပေါ်နဲ့အနီးကဗိုလ်ဒေါ်ဗော်ကာမြို့တွေကနေအရက်သားတွေထွက်မသွားအောင်ယူကရိန်းအမျိုးသားရေးဝါဒီတွေကပိတ်ဆို့ပြီးလူသားတိုင်းအဖြစ်အသုံးပြုနေတယ်လို့ရုရှားကလည်းစွပ်စွဲပါတယ်။မာရီယူပေါ်မြို့တော်ကိတ္တဒုတိယအကြီးဆုံးမြို့ခါခစ်အပါဝင်မြို့တော်တော်များများကနေအရက်သူအရက်သားတွေရှောင်ထွက်သွားနိုင်မှုလူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေကိုဖွင့်ပေးမယ်လို့ရုရှားစစ်တပ်ကတင်းနာနေကကြေညာပါတယ်။ဒါပေမဲ့တင်းကွန်တွေနဲ့ညတုံးကတော့ခါခစ်မြို့ကိုအပြင်းထန်ပုံချက်ခဲ့တယ်လို့မြို့သူမြို့သားတွေကပြောပါတယ်။ဒီနေ့အာပင်မြို့ကထွက်ခွာဖို့စူးစမ်းကြတဲ့မိဘနှစ်ပါးနဲ့ကလေးနှစ်ယောက်တေဆုံသွားကြပါတယ်။ကျွန်တော်တို့ခွင်းလွတ်လိုက်မှာမဟုတ်ဘူးကျွန်တော်တို့မေ့လိုက်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတဗိုလ်ဒီမာဇလန်စကီက Telegram မှာဗီဒီယိုသတင်းစကားပါထားပါတယ်။ရုရှားတွေကလူလားချင်းစာနာထောက်ထားရေးလမ်းကြောင်းဖွင့်ပေးတဲ့ရည်ရွယ်ချက်ကလူစာနဲ့ပုံဖန်ပြီးလူတွေစိတ်ဓာတ်ကျလာအောင်လုပ်တာပါပဲ။ခုခါရေးပြောဆိုချက်တွေကနေလူတွေမျိုးကထွက်သွားတဲ့မတဲ့အငင်းပွားမှုဖြစ်လာအောင်လုပ်တာပါပဲလို့ Turki Chesai, RM Team International Tuzina Pega, Siman Kangamu Director, Basam El Kuwatiga, Vio Igu Jobare. Russia, yes, in Nipri, Erigo Lilani, Washington Chesai, the Washington Institute, Achida Tuzidi, and Boschevskaya Gado, Daha, Sin Nipri, the Kupia Delu Sobare. ကျင်းပသမ္မတမက်ခရွန်ရဲ့တောင်းဆိုချက်အရရုရှားသမ္မတပူတင်နဲ့မက်ခရွန်တို့ဟာတနင်္ဂနွေနေ့ကနနာရီကြာဖုန်းနဲ့စကားပြောခဲ့ကြပါတယ်။ဒါဖေဖော်ဝါရီ24ရက်နေ့ယူကရိန်းကိုရုရှားကစတင်ကျူးကျော်ချိန်ကတည်းကဆိုလို့ရှိရင်လေ့ကျင့်ပြောင်းစကားပြောတာပါ။မက်ခရွန်ဟာတခြားကမ္ဘာခေါင်းဆောင်တွေလိုမဟုတ်ဘဲရုရှားသမ္မတပူတင်နဲ့ဆက်သွယ်ရေးလိုက်ဖွင့်ထားသူဖြစ်ပါတယ်။တခြားနောက်ခေါင်း ဒီနေ့မှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့တော့တရားရုပ်ICC မြို့တွေမှာပြည်မိနေကြတဲ့အရသားတွေထွက်ခွာနိုင်ရေးနဲ့လူသားချင်းစာနာထောက်ထားရေးကိစ္စတွေဖြစ်ကြပါတယ်ကျင်းစစ်သမ္မတမက်ခရွန်ကတော့ယူကရိန်းနျူကလ িয়ার ဓာတ်ပေါင်းဖို့လုံခြုံရေးကိစ္စနဲ့ပါဝင်ဆွေးနွေးခဲ့တယ်လို့အတ္တနစ်ကောင်ဆယ်အဖွဲ့ရဲ့ဥရောပဆိုင်ရာအကြီးအကဲညွှန်ကြားရေးမှူးဗန်ဂျမင်ဟာဒတ်ကပြောပါတယ်မက်ခရွန်ဟာအနောက်နိုင်ငံတွေအတွက်တန်တမာရေးလမ်းကြောင်းကိုဆက်ဖွင့်နေတာဖြစ်ပြီးပူရီရဲ့စိတ်ထားကို အနောက်နိုင်ငံတွေကတိကျွင့်ရခဲ့တယ်လို့သူကပြောပါတယ်ရုရှားကတရုတ်ရဲ့အရေးကြီးဆုံးမဟာဗျူဟာလုတ်ဖော်ကိုင်ပဲဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းကိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတရုတ်ကရှုတ်ချဖို့တခြားလုံးညှင်းဆိုခဲ့တာပါတရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးနှစ်နိုင်ငံဆက်ဆံရေးတွေတဲကတစ်ခုဖြစ်တယ်လို့တရု ကြောင့်ဒီကြားတွေ့ဆုံပြောကြခဲ့တာဟာနိုင်ငံဟာမဟာဗျူဟာကြားတဲ့အာယုံစိုက်ဆရာတွေကိုဆက်လက်စုဆိုင်ထားကြမှာဖြစ်ပြီးခေတ်သစ်မှာတရုတ်ရုရှားမိတ်ဖက်ဖွံ့ဖြိုးတိုးတက်မှုကိုနယ်ပယ်ဆုံးမှာတုံ့ပြန်ဆောင်ရွက်မှာဖြစ်တယ်လို့သူကဆိုပါတယ်ရုရှားဘောက်ကုံတွေနဲ့ငွေကြေးဆိုင်ရာအရေးယူပိတ်ဆို့တာတွေကိုတရုတ်ကလက်မခံဘဲယူကရိန်းပဋိပက္ခမှာအမေရိကန်ကိုပဲအပြစ်တင် Seneniga, American and Jai, when you blank and a phone on it since Radio Ama, Wayiga, Akulu, Georgia, get up your body.
American and Yava and Yamava season ago. Now I go Nagan is NIT. I told me that's the cool kilo had singer being Adonia. I told me that Nasanga, kilo had to dish a condonia. I told me that don't send me. Kilo had go don't don't narrow pin. Senate in Ingrima. I let me that dear goose. Kilo had singer Kungan if you are told in Binivarishin.
Few in Yamava yet the Nilan in Yava seasoning was Sapiro Tolu in Yavare. ထောင်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အဂတိမှုတွေထက်ကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကနေလက်ယူခဲ့တဲ့ဆိုတဲ့အမှုနဲ့ပတ်သက်ပြီးဦးဖြိုးမင်းသိန်းအပါအဝင်၄ဦးကိုဒီကနေ့ပြန်လည်စစ်ဆေးခဲ့တယ်လို့တရားရုံးကနေစုံစမ်းသိရှိရပါတယ်။ထောင်အောင်ဆန်းစုကြည်ရဲ့ရှေ့နေရိဖက်ကတင်ပြတောင်းဆိုချက်အရပြန်ခေါ်တက်တဲ့အဖြစ်အခုလိုခေါ်ယူစစ်ဆေးခဲ องซันซูจีถั่วซูแม้เฉิงโกไม่ตัดไม่ยะได้บุโลสงสารติชะบาระအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်2019ခုနှစ်ဒီဇင်ဘာလကနေ2018မတ်လအကြာဥဖြိုးမသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုထွန်းအောင်ဆဆူကြီးက3ချိန်ခွဲပြီးလက်ခံရယူခဲ့တယ်ဆိုပြီးစစ်ကောင်စီကဆွဆွဲခဲ့တာပါထွန်းအောင်ဆဆူကြီးကပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့မှာဒီအမှုနဲ့ပတ်သက်လို့သူ့မှာအပြစ်မရှိကြောင်းဒါရီနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိကြောင်းညင်ဆိုခဲ့ပါတယ်ဒီလိုညှင်းဆိုခဲ့ပေမဲ့တရားရုံးကတော့အပြစ်ရှိတယ်ဆိုပြီးဆွဲချက်တင်ခဲ့တာပါလက်ရှိမှာတောင်အောင်ဆန်းစုကြည်ဟာထောင်နာ15နှစ်တိချမှတ်နိုင်တဲ့အဂတိလိုက်စားမှုတက်ချက်ရေးဥပဒေနဲ့အမှုပေါင်း7မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ယူကရိန်းအကြအတဲတွေပို့ပြီးတော့နှဆိုင်လာတာနဲ့အများရုရှားအပေါ်တင်းကျပ်တဲ့ပိတ်ဆို့တံခါးမှုတွေတိုးလို့ဖို့တောင်းဆိုတမ်းတွေပို့ပြီးတော့ကျေတောင်လာချိန်မှာပဲဘရန့်ရန်စိန်စီတွေ12ရာခိုင်နှုန်းကျော်တက်လာပါတယ်ဘရန့်ရန်စိန်တစီကိုဒေါ်လာ30ကျော်ဈေးတက်ပြီးတော့ဒေါ်လာ120ကျော်အထိဈေးပေါက်ခဲ့တာပါ။မဟာဗျူဟာအရအရေးပါတဲ့နေရာတွေကိုရုရှားတို့ကျူးကျော်သိမ်းပိုက်နေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်အဖြစ်ရပ်တည်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ချိန်ချောက်ပြောဆိုမှုတွေထွက်လာပြီးတဲ့နောက်ရန်စိန်တွေအခုလိုထိုးတက်လာတာပါ။ ဂျာမနီက tax အစုရှယ်ယာဈေးတွေ900ခန့်လုံးနေပါဈေးကျခဲ့တယ်လို့ဥရောပနဲ့အာရှအစုရှယ်ယာဈေးကွက်တွေလည်းမငြိမ်မသက်ဖြစ်နေပြီးအမေရိကန်ကြိုယောင်ကြိုဝဲရှယ်ယာဈေးကွက်တွေလည်းအကြဖက်ကိုဦးတည်နေပါတယ်။မော်စကိုကအစုရှယ်ယာဈေးကတော့တနင်္လာနေ့မှဈေးပိတ်ထားပါတယ်။ရွှေဈေးတွေလည်းတက်နေပြီးတော့တအောင်စကို25ဒေါ်လာအထိဈေးတက်လာတဲ့အတွက်လက်ရှိရွှေတအောင်စက1992.9ဒေါ်လာဈေးပေါက်ပါတယ်။ယူကရိန်းအကြက်အတဲကြောင့်ရေနံဈေးတွေတက်နေချိန်မှာပဲလီဗျားနိုင်ငံကနိုင်ငံပိုင်ရေနံကုမ္ပဏီတစ်ခုကိုလိပြားလက်နက်ကင်တွေပိတ်ပစ်ခဲ့တာကြောင့်ရေနံနဲ့ပတ်သက်တဲ့ PR တွေထပ်ပြီးတော့တိုးလာနေတာလည်းဖြစ်ပါတယ်။ယူကရိန်းကိုကြီးကြော်တဲ့လို့ရကြောင်းရုရှားအပေါ်ပြပါနိုင်ငံတွေကတံခတ်ပိတ်ဆို့မှုတွေချမှတ်နေချိန်မှာတောင်ကိုရီးယားနိုင်ငံကလည်းရုရှားဘဟုပါနဲ့ငွေကြေးအလွဲအပြောင်းကိစ္စအလုံးရပ်ဆိုင်တော့မယ်လို့ပြောပါတယ်။ရုရှားငွေကြေးလေပတ်မှုအပေါ်နိုင်ငံတကာအသိုက်အဝန်းကကန့်သက်ချက်တွေချမှတ်နေတာကိုထက်သွင်းစဉ်းစားပြီးမှရုရှားဘဟုပါနဲ့ဆောင်ရနေတဲ့ငွေကြေးလေပတ်မှုအလုံးရမယ်လို့တောင်ကိုရီးယားနိုင်ငံခြားရေးသန္တာကတင်းတင်းထုတ်ပြန်ပါတယ်။အသေးစိတ်ဆောင်ရွက်ချက်တွေကိုဖော်ပြမထားပေမဲ့တက်ဆိုင်ရာအေဂျင်စီတွေရဲ့ပူပေါင်းဆောင်မှုပို့ပြီးတော့လိုအပ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အိန္ဒိယယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားနိုင်ငံရဲ့လို့ရကိုကမ္ဘာတဝါပြစ်တင်ရှုံချပြီးတော့သူ့ကိုအထီးကျန်ဖြစ်အောင်တခါပိတ်ဆို့လာတဲ့အနောက်နိုင်ငံအစိုးရတွေအပြည်ပြည်ဆိုင်ရာအကစားအဖွဲ့အစည်းတွေနဲ့ကုမ္ပဏီကြီးတွေလည်းတဖြည်းဖြည်းတိုးလာနေပါတယ်။ရုရှားနဲ့မဟာမိတ်ဘယ်လာရုစ်နိုင်ငံရဲ့လုပ်ရအပေါ်ပြစ်ဒဏ်ချမှတ်မှုတွေအခုလိုတိုးလုံနေချိန်မှာပဲရုရှားဘဏ်တွေနဲ့အဆက်အသွယ်ဖြတ်ဖို့တောင်ကိုရီးယားရဲ့တနင်္လာနေ့ဆုံးဖြတ်ချက်ထွက်လာတာပါ။တနင်္လာနေ့တုန်းကလည်းရုရှားကိုထိရောက်စွာကူညီနေတဲ့ဘယ်လာရုစ်နိုင်ငံကတင်သွင်းလာတဲ့ကုန်တွေကိုထိန်းချုပ်မယ်လို့တောင်ကိုရီးယားကကြေညာခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမထားပါဘူး။ကမ္ဘာမှာ smartphone အများဆုံးထုတ်လုပ်နေတဲ့ Samsung Electronic Company ကလည်းရုရှားနိုင်ငံကိုကုန်ပစ္စည်းတင်ပို့မှုအလုံးရပ်ဆိုင်လိုက်ကြောင်းသတင်းဘက်ကမှကြေညာခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံထဲမှာလိမ်မှုပြုတ်နိုင်တဲ့အရွယ်ဒါမှမဟုတ်အိမ်တော်ချပေးနိုင်တဲ့အသက်အရွယ်ကို12နှစ်ကနေ16နှစ်အဖြစ်သတ်မှတ်လိုက်တဲ့ဥပဒေတရက်ကိုသမ္မတရိုဒရီဂိုဒူတာတေးကအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။အရွယ်မရောက်သေးတဲ့ကလေးတငယ်တွေမရင်ကျင့်ခံရတာဒါမှမဟုတ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်ခံရတာမျိုးမဖြစ်အောင်ကာကွယ်ဖို့အခုလိုဥပဒေပြဌာန်းလိုက်တာဖြစ်တယ်လို့သမရယုံကဒီကိရိပြောပါတယ်။ကုလသမဂ္ဂကလေးများရမငွေအဖွဲ့ UNICEF ရဲ့အဆိုအရဖိလစ်ပိုင်ဟာလိမ်မှုပြုနိုင်တဲ့အသက်အရွယ်ကိုအနှိမ့်ဆုံးသတ်မှတ်ထားတဲ့နိုင်ငံထဲကတစ်ခုအပါအဝင်ဖြစ်ခဲ့ပြီးတော့နိုင်ဂျီးရီးယားနိုင်ငံမှာတော့အသက်17နှစ်အဖြစ်သတ်မှတ်ထားဆဲဖြစ်ပါတယ်။UNICEF နဲ့ Women Resources ဒေသလူမှုအဖွဲ့တို့က2015ခုနှစ်မှာပူရဲစစ်တမ်းကောက်ယူမှုအရဖိလစ်ပိုင်နိုင်ငံထဲမှာမရင်ကျင်ခံရသူ10ယောက်မှ9ယောက်ကကလေးတွေဖြစ်နေတာကိုတွေ့ရှိခဲ့ပါတယ်။စစ်တမ်းဖြေဆူသူ9ယောက်ထဲက1ယောက်ဆိုရင်တော့ဒိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ကြုံခဲ့ရတဲ့အသက်73နဲ့79နှစ်ကြားအရွယ်တွေဖြစ်ပြီး25ယောက်မှ1ယောက်လောက်ကတော့ကလေးဘဝမှာလည်းလိမ့်မှုပြုဖို့အတင်းအကျပ်ဖြစ်အားပေးခံရသူတွေဖြစ်နေတာကိုလည်းတွေ့ရှိခဲ့ပါတယ်။သမရဒူတာတေးအတီပြုတ်လိုက်တဲ့ဥပဒေအရအရွယ်ရောက်ပြီးသူတွေအနေနဲ့ကြားမှမဟုအသက်16နှစ်အောက်အရွယ်နဲ့လိမ်မှုပြုရင်တော့မရိမှုမြောင်မာလည်းဖြစ်ပါတယ
်ဥတ္တမောင်တန်းနဲ့နားလောင်တို့ကနောက်ဆုံးရရှိထားတဲ့ထိတ်တန့်သတင်းတွေကိုတင်ပြပေးခဲ့ကြတာပါခင်ဗျာပြည်အမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပိတ်ပို့ချက်တင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမှုကြားနာတဲ့သတင်းနဲ့စပါမယ်ဒေါ်ဆန်းစုကြည်ပေါ်ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုအတွေ့ပြန်ခေါ်တက်တည်ဖြစ်တဲ့အန်အေဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်တက်တည်၄ယောက်ကိုဒီကနေ့ပြန်လည်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဦးဖြိုးမင်းသိန်းလက်ထိုးတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေလက်ခံရယူခဲ့တယ်လို့ဆိုပြီးဒေါ်ဆန်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီကနေ့အနေပြီးတော့အထူးတရားရုံးမှာကြားနာခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မွန်ကပြောပြပေးပါပါခင်ဗျာ
အဂတိလိုက်စားမှုဆက်တမှုနဲ့တရားစွဲခံထားရတဲ့ဒေါ်ဆန်းစုကြည်ပထမဆုံးစွဲချက်တင်ခံရတဲ့အဂတိအမှုအတွက်ပြန်ခေါ်တက်တွေကိုနေပြီးတော့အထူးတရားရုံးမှာဒီနေ့မတ်လ9ရက်နေ့မှာပြန်လည်စစ်ဆေးကြားနာပါတယ်အဲ့နောက်ဒီအစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိမ်းပေးတဲ့အမေရိကန်ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်တာလက်ခံယူတယ်လို့ဆိုပြီးတော့တရားစွဲခံထားရတာပါဦးဖြိုးမင်းသိမ်းကိုယ်တိုင်ကဒေါ်ဆန်းစုကြည်ကိုပေးခဲ့တယ်လို့အစိုးရကြားနာမှုတွေမှာထွက်ဆိုထားပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဦးဖြိုးမင်းသိန်းသူ့ရဲ့ဇနီးတဲ့ဒေါက်ခင်မိမိကျွဲအပြင်နောက်နှစ်ယောက်ကိုပြန်လည်မေးမြန်းဖို့တောင်းဆိုတဲ့အတွက်ဒီကနေ့ကြားနာပွဲမှာမေးမြန်းခဲ့တာပါပြန်ခေါ်တက်တေ၄ယောက်ထဲကဦးဖြိုးမင်းသိန်းဒေါက်ခင်မိမိကျွဲနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ကညွှန်ကြားရေးမှူးတရလူဦးရဲထက်တို့၃ယောက်ကိုပဲဒီနေ့အပြန်အလှန်မေးခွန်းထုတ်နိုင်ခဲ့တယ်လို့သိရပါတယ်မေးမြန်းမှုတွေမပြီးပြတ်သေးတာကြောင့်နောက်လာမယ့်ရုံးချိန်မှာဆက်ပြီးတော့ဆက်သွားဖို့ရှိတယ်လို့လည်းသိရပါတယ် အန်ဒီဆိုရလက်ထက်ကရန်ကုန်တိုင်းဒေသတွင်လုပ်ငန်းတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်2019ခုနှစ်ဒီဇင်ဘာလကနေ2017မလအတွင်မှာဝင်ကြီးချုပ်ဦးဖြိုးမြင့်သိန်းလက်ထိုးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ8ဒါကိုတောင်းဆန်းစုကြည်ကတုံးချိန်ခွဲပြီးလက်ခံရယူခဲ့တယ်လို့စစ်ကောင်စီကဆွဆွဲခဲ့တာပါ။ဒီအဖို့ကိုဖေဗူလာ17ရက်နေ့စွဲချက်တည်တဲ့နေ့မှာတော ဒီကနေ့မှာစီစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့တော့တရားရဲ့ငားရမှုဝေယဖို့ရင်းနဲ့ပတ်သက်လို့တရားဆွဲခံထားရတဲ့အာဂရိဖို့တစ်ခုကိုလည်းဒီနေ့ကြားနာပါရယ်ငွေကြေးဆုံးရှုံးစီတဲ့လူဆွဲထားတဲ့အမှုအတွက်တရားလိုဥယျာထက်ကိုရှင်းနေရတာမေကွန်ထုတ်ခဲ့ကြပါရယ် လက်ရှိဒေါ်ဆန်းစုကြည်ဟာထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့အာဂရိလိုက်စားမှုဆက်တက်မှုနဲ့တရားဆွဲခံထားရပြီးတော့ဆယ်ဖူးအတွက်တရားရုံးမှတရားရင်ဆိုင်နေရပါတယ်ဒီနေ့ရုံးချင်းလာတဲ့ဒေါ်ဆန်းစုကြည်ကျမ်းမာရေးကောင်းမွန်တယ်လို့ဆုံးဆန်းသိရှိရပါတယ်ဒေါ်ဆန်းစုကြည်ရှင်းနေရီကိုတတိယနေ့တရားရီကိုမပြောရလို့စစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာမို့ဆက်သွယ်မေးမြန်းလို့မရပါဘူးဆ
န်းစုကြည်ရဲ့အမှုကြမ်းနာမှုနောက်ဆုံးအခြေအနေတွေကိုမဆုမြတ်မောင်ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကရင်ပြည်နယ်အတွင်းစစ်ကောင်စီနဲ့ KNL တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုပြောပြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU ကရင်အမျိုးသားအစည်းအရုံးရဲ့တပ်မဟာ6ထင်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU လက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးKNL တပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေအကြားတကြောပြန်တိုက်ပွဲတွေဖြစ်နေပါတယ်၄ကီကော်နဲ့ဖလူဒေတာအကြားကရသေကူဆိုတဲ့ရွာနီးမှာမတ်လ9ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့ဒီကနေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်နဲ့ဖလူဒေတာကြားမှာရှိတဲ့ရသေးကူဆိုတဲ့ရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားအစည်းအရုံးလက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ် KNL ရဲ့တပ်ရင်း29ပြည်သူ့ကာကွယ်ရေးတပ်ရဲ့စင်ပြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်ဒီကနေ့တနင်္လာနေ့နေ့လယ်3နာရီကျော်အထိတိုက်ပွဲတွေဖြစ်နေတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကအခုလိုပြောပြပါတယ
်ဆက်ပြနေအမှုရှင်ကြီးပြနေတော့အဲ့လည်းကြီးကြီးရောလည်းနိုင်ငံရောအကုန်လုံးပြင်တော့ရသေးကူရွာနဲ့ကျွန်တော်ဖလူလေးကြားမှာပေါ့အဲ့အိမ်မှာစားလမ်းရှိတယ်လေဒီတပ်ဖွဲ့ကြီးတော်စင်နန်းစင်စောနဲ့ကျက်ကြကဖွင့်ထောက်တာပဲလမ်းအဲ့လမ်းမှာတိုက်ပွဲဖြစ်တယ်ဟောမနေ့ကအဖြစ်နဲ့ဦးစင်ကြီးဖြစ်နေတော့မဟုတ်ဘူးအာလေးကြီးတော့အပိုင်ပဲပေါ့နော်လေးကြီးကတော့ရသေးဥစ္စာဖလူကြားမှာပေါ့ရသေးကူဆိုတဲ့ရွာစရာရှိတယ်အဲ့ရသေးကူရွာအိမ်ကြီးကအများကြီးမဟုတ်ရသေးကူနဲ့ဖလူကြားမှာဖြစ်တာပေါ့တော်တော်
KNU တပ်မ6ထိန်းချုပ်ရာ၄ကီကော်ဒေသဘက်ကိုတော့စစ်ကောင်စီတပ်တွေနဲ့နေကြားဆောင်တပ်ဖြစ်တဲ့ BGF တပ်တွေမနက်၂ရက်နေ့ကတိုးချဲ့နေရယူနေပြီးနေ့စဉ်လည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာစစ်လေရင်နဲ့ပြန်ဝဲကြည့်တာတွေလုပ်နေတာကြောင့်စစ်ရေးတင်းမာနေခဲ့ပါတယ်။တိုက်ပွဲအတွင်းပူးပေါင်းတပ်တွေဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး၄ကီကော်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ရည်အကူအညီပေးနေသူတဦးကပြောပြပါတယ်။မြဝတီခရိုင်နယ်ကကြေးရွာတွေရှိရာဘက်ကိုတိုက်ပွဲတွေရပ်နေချိန်မှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်နေလို့အရင်တည်းကပုန်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာနေရမပြောင်းနိုင်ကြသေးပဲအခုဆိုရင်အိုးအိမ်ပြေထွက်ပြေးနေရသူစုစုပေါင်း6000ဝန်းကျင်လောက်ရှိနေတယ်လို့လည်းပြောပြပါတယ်။
ရှင်နေကအဲ့ဒီအခုထိဖြစ်နေတော့မယ်အဲ့ဒီဟိုဘက်တိုက်ပွဲဖြစ်ဒီဘက်ကတော့တယောက်ထိလာတယ်သူအခုတော့ဒီကိုပို့ပြီးတယ်ထွက်တာ6000မီရရှိတယ်တက္ကသိုလ်ကဟုတ်ဟုတ်အဲ့ဒါချက်မဟုတ်ဟုတ်ကျွန်တော်တို့တွားနေရမှာတော့2000မီပါရှိ
ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ15ရက်နေ့က၄ကီကော်ဘက်မှာတိုက်ပွဲတွေစတင်ခဲ့တဲ့အတွက်၄ကီကော်အပါအဝင်ကျေးရွာ10ရွာလောက်ကဒေသခံတွေတောင်းနဲ့ချီပြီးထွက်ပြေးတိမ်းရှောင်နေခဲ့ကြပါတယ်။၃လကြာတဲ့အထိ၄ကီကော်အပါအဝင်ကျေးရွာ9ရွာခန့်ကစစ်ပြေးဒုက္ခသည်6000လောက်ကတော့နေရမပြောင်းနိုင်ကြသေးပဲတောင်းရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေရဆဲဖြစ်ပါတယ်ရှင်။
မအေးမှာတင်ပြပို့ခဲ့တာပါခင်ဗျာအခုဆက်ပြီးတော့မကူတိုင်းတွင်ငါစစ်ပေးဆောင်ဒုက္ခသည်တွေအခြေအနေကိုတလဲကြည့်ကြရအောင်ပါတိုက်ပွဲတွေကြောင့်ချင်းပြည်နယ်ကံပက်လက်မြို့နယ်ကနေအင်းကြီးချင်းမကွေးတိုင်းစောမြို့နယ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ပြည်တွင်းဒုက္ခသည်တွေဟာသူတို့ပုန်းခိုတဲ့နေရာတွေဘက်မှာစီးရဲလှုပ်ရှားမှုတွေကြောင့်နောက်ထပ်လုံခြုံမဲ့ထင်းတဲ့နေရာတွေစီမကြာမကြာထပ်မံ ပြေလွာတင်းဆောင်နေကြပါတယ်တကြီးရုံနဲ့ကလေးငယ်တွေပါတဲ့ဒုက္ခတွေတထောင်လောက်ဘေးလို့ရကိုထက်ခါထက်ခါထွက်ပြေးနေကြတဲ့အတွက်စားရည်ရိတ်ခါရှားပါပြလက်တဲ့ဒုက္ခကိုရင်ဆိုင်နေကြပါတယ်ဒီအကြောင်းရန်ကုန်လာတဲ့တဲ့ငို့တော့နှလုံးကပြောပြပေးပါမှာခင်ဗျာ
ချင်းပြည်နယ်ရဲ့ကံပလက်မြို့နယ်ကနေနယ်ချင်းထိစပ်နေတဲ့မကွေးတိုင်းစောမြို့နယ်ဖက်ကိုမေလတွေကထွက်ပြေးတင်းရှောင်နေတဲ့စစ်ပြေးဒုက္ခရဲတထောင်လောက်ရှိနေပါတယ်။ငွေကြေးတတ်နိုင်တဲ့သူတို့ချို့သာအင်ကားအနေနဲ့ရပါမယ်။စစ်ပြေးဒုက္ခရဲအများစုကတော့ဘေကင်းနယ်လို့ယူဆရတဲ့နေရာတွေမှာခိုးလုံနေကြတာပါ။ဒါပေမဲ့လည်းအဲ့ဒီနေရာတွေဖက်မှာစစ်ကောင်စီတပ်တွေစီရေလှောက်ရှားမှုတွေရှိနေ
ဒီကနေ့မှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့တော့တရားစွဲခံထားရတဲ့ဒေါက်တာဆခမ်းမှာတော့မဆာနာရိတ်ခါရဲ့အစအစအရာရာအခက်အခဲရှိလာတဲ့အဲ့ဒါတော့မပြီးသေးဘူးအခက်အခဲကြားထက်အနေအဲ့မှာတော့မအငြင်းအတီးမနေရဘူးအခေါခေါအခါခါထပ်ပြီးနေရတဲ့ခါစားတော့
ချင်းပြည်နယ်ကံပလဲမြို့နယ်ဖက်မှာ2023ခုနှစ်မေလတွေကစပြီးတော့စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ကံပလဲမြို့နယ်ထဲကဒေသခံတွေဆောမြို့နယ်ဖက်ကိုထွက်ပြေးတင်းရှောင်ခဲ့ကြတာပါ
2023年9月6日，扫描那片马来，比如各个月份内，四大家代表的沙田贴布阿个巴勒，四大是将内的卡比罗，原来台湾那边所以被路亚马崩内家来路，那他是别的个的都个表巴勒。你把你阿个来，不隆冲嘛，主要是交出来，所以那边内阿的，厂内阿的，隔离的内的呢。主要是路过来，那个在他跑出来，现在隔离的阿个，我们出来的阿个，喏。
ကလေးတွေကဘုံလုံးရုံးရဆန်ခပြည်ပြီးမှာဘုံလုံးဟုတ်ပြရထားနေဘုံလုံးအဲ့လိုဖြစ်ကြတယ်အဆောင်တဆောင်ထဲကတမထအောင်ဘုံလုံးအဲ့လိုပုံရတာပေါ့နော်ခုလိုမကြခဏနေရာပြောင်းရွှေ့ပုံခုနေကြရတဲ့စစ်ပြေးဒုက္ခတွေကြောင့်နာမကျန်ဖြစ်သူရချီရှိနေပြီးတော့ကျမရဲ့ဆောင်ရှောက်မှုအင်တာလိုအနေပါလေ
လူများတဲ့ခါကြတော့ဖြားရရဲ့နာရရဲ့ချုံဆိုးတဲ့ဝန်ဆိုးပွန်ချစ်ဖြစ်ကြပြီးပါလေခဏခဏကြုံနေရတဲ့ခါလူဦးရေတပံသေးမှာဆိုလို့စင်တော့ဒီရာချီရတော့အဲ့လိုတွေဖြစ်လာတဲ့တမ်းမာရေးဆိုးလာတာပေါ့နော်ဒီတဲ့ဟာတွေကလည်းတည်သွားတယ်ပေါ့သူတို့မြင့်နေရတော့ပေါ့လေးရောက်စီသွားတယ်ခါလားအဲ့ဒီစီခန့်နေစီယုံနေမရှိတော့တဲ့ခါကြတော့ဒီတိုင်းနဲ့မြင်ခံနေရတာပေါ့စီကူတာလို့လည်းမရတဲ့ခါ
Achekan sata kongli lunlu ane jare lu le pyo baare.
Sanshi sa le ne siwa le ya ro dege jenoro ma tete pini baare. Kul li nga la si bi ya su si malare ha chin jaro. Jenoro lupong de ya jo ni de.
เดี๋ยวเทปอลุชีได้ชิมมาชูชันชุยดาบีมาเวซานี่ยะเดตะคาตะลีจ่านเนาะเฮียก็มุ่งยินลีกูตะยွ่นให้ยกกออีโปโลเนซะได้ชิมนี้แหละชื่อดาบ่ลูมะได้ชิมจ่าတော့กัมเปลันမြို့เนี่ยเพิ่นมาปิกขะไตค่ำมุรุเนี่ยอะเผ่ๆก็ลั่นจองเปิสุราฤษีนี่ติเดอะด้วยเดตะคันฤเนี่ยกูไม่เปลี่ยนเยเตบูลูกเลยเปียวไป
นั่นลองติ้นปะปิกะดาบะครับเนี่ยมาจากันมาติ้วเมียนมาเนซะกะกงตวยอีเฉินนี้เจ้าก็เลยติ้นปะปิดตัวออกมาครับเนี่ย
UN မိုဘိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UAE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ချက်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UAE စီစဉ်တွေကို Direct နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာတော်ရှင်တို့ခုနားဆင်နေကြတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေအကြောင်းကိုတင်ပြပေးပါဦးမယ်ကိုပြရောဂါကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးဂိတ်နှစ်ခုကို မလာနေရနေ့ကစပြီးယာယီပိတ်ထားမယ်လို့တရုတ်နိုင်ငံယူနန်အာဏာပိုင်တွေကအသိပေးထားပြီးအခုချိန်ထိကုန်သွယ်ရေးဂိတ်တွေကိုပြန်မဖွင့်သေးပါဘူး။ဒါကြောင့်မြန်မာကုန်ကားတွေနေဆက်မှာပြိမ့်နေပြီးတချို့လဲပြည်ရင်းကိုကုန်တွေပြန်ပြန်လာနေကြပြီလို့ကုန်တွေတွေကဗီဒီယိုကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးသတင်းကိုတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ။
ယူနန်ပြည်နယ်ထဲမှာကိုဗစ် -19 ရောဂါကူးစက်မှုတွေပြန့်ရှိလာတဲ့အတွက်မူဆယ်105မိုင်နာကကျင်းစန်းကြော်ခိန်နဲ့ကချင်ပြည်နယ်ကလွယ်ကျယ်ဂိတ်တို့ကိုယာယီပိတ်ထားမယ်လို့တရုတ်ကောက်ခွန်ကမြန်မာဘက်ကိုမတ်လ2ရက်နေ့ကအကြောင်းကြားခဲ့ပါတယ်။မတ်လ9ရက်နေ့တနင်္လာနေ့အထိနယ်စပ်ဂိတ်တွေပြန်ဖွင့်မပေးသေးတာကြောင့်မြန်မာကုန်ကားအများအပြားမူဆယ်တဝိုက်မှာပိတ်မိနေကြပါတယ်။ကုန်ကားအစီး1000ကျော်လောက်ပိတ်မိနေတယ်လို့မူဆယ်ကုန်ကားအတင်းတာဝန်ရှိသူက VOA ကိုပြောပါတယ်
။ဒီဘက်ကတော့ကျွန်တော်တို့မလွယ်တော့ဘူးတော့ဒီဘက်ကတော့ဒီဘက်ကကနေကျွန်တော်တို့လည်းကုန်တုံထုတ်တယ်လေ။အဲကုန်ကုန်တဲ့ဆက်ကနေတဲ့ဆက်တွေအကုန်လော့တောင်ချထားတယ်။သူတို့မိန်းလမ်းတွေလည်းအသားအပြီးတွေလုပ်ပြီးမှလော့တောင်ချထားတယ်သူတို့။ဒီဘက်သူကစိတ်ထားတော့အများကြီးစိတ်ချတယ်အစီး1000ကျော်
ကျင်းစန်းကြော့ဂိတ်ဘယ်နှစ်ပြန်ဖွင့်မယ်ဆိုတာမသိချတဲ့အတွက်မူဆယ်105မိုင်9000နေတဲ့ကတရုတ်အကောက်ခွန်ဂျူတီဆောင်ပြီးသားကုန်တွေကိုမြန်မာကုန်တွေတွေကရန်ကုန်မန္တလေးဘက်ပြန်တယ်နေကြပါတယ်မူဆယ်ကပို့ကုန်တွင်းကုန်လုပ်ငန်းရှင်တို့ကသူတွေ့ကြုံရတဲ့အခြေအနေ VOA ကိုပြောပြပါတယ်
အခုလက်ရှိဒီဘက်မှာတွင်းကုန်ကဂျူတီဆောင်ပြီးချထားတာတွေတော့ကျွန်တော်တို့မန္တလေးတွင်းကုန်ရန်ကုန်တော့ပြန်တယ်လာတယ်ဆန်ရောပဲအဲ့တော်တော်များနေခင်ဗျာနှမ်းတော်များနေကိုယ်တွေကများတယ်ကျွန်တော်တို့တူးတဲ့ကိုတန်းကြည့်ကအစီးသုံးနေတယ်တော့ဒီဟိုနှစ်ရက်လောက်ရှိပါပြီပေါ့ဒီကျွန်တော်တို့ပြန်ထုတ်နေတာတော့ဆက်ထုတ်လို့ပဲရှိတယ်ဆက်လည်းထုတ်ကြအောင်ပါပဲ
ကိုဗစ် -19 အတီးပြုတ်လူနာတွေပြန်တွေ့တဲ့ရွှေလီမြို့မှာလော့ခ်ဒေါင်းသတ်မှတ်ချက်ထုတ်ပြန်ထားပါတယ်2021ခုနှစ်အတွင်းတရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကနေမကြာခဏဆိုသလိုဖွင့်လိုက်ပိတ်လိုက်လုပ်ခဲ့တာပါဒါဟာကိုဗစ်ကာယောဂါထက်တရုတ်စိုးရရဲ့မူဝါဒတချို့ပေါ်မူတည်လိမ့်မယ်လို့မြန်မာကုန်သည်တွေကခန့်မှန်းပါတယ်
။ဟိုတွေ့တာပါညာတော့လည်းကတော့ကျွန်တော်တို့လက်ရှိအနေအထားဒီဟိုတော်မှာချတာလို့ဒီဆောင်းတိုင်းဟာတွေပြန်ထုတ်ပြတာတော့အကြောင်းမရှိဘူး။ပြန်တို့မပြေမပြေလို့တုံ့ပြန်ကြတာတော့အဲ့ဒါကြီးအတိအကျကြီးကောင်းတဲ့တော့ပါလား။ကိုယ်နေဘက်ကလည်းအချင်းမပြေတာကြီးနေတော့ပြက်နိုင်တာပေါ့။ဘာမှမလုပ်နိုင်ဘူးပဲလက်ရှိအနေအထားတော့ကိုတော့ကအဲ့ဒါအမိုင်မှာစိတ်နာနေပြန်ပြေးနေပါချာ။ပြေးနေတာတော့အချင်းမပြေဘူးကွာ။
တရုတ်နယ်စပ်မှာမြန်မာကုန်ကားတွေပိတ်မိနေတဲ့အတွက်တရုတ်နိုင်ငံဘက်သွားမဲ့ပို့ကုန်ကုန်ကားတွေကိုလာရှိုးမြို့ရှောင်းတိုးဂိတ်ကမတ်လ3ရက်နေ့ကနေစပြီးဖြတ်တန်းခွင့်မပေးတော့ပါဘူး။တခြားဒေသတွေသွားမဲ့ကုန်ကားတွေကိုတော့ဖြတ်တန်းခွင့်ပေးထားပါတယ်။အခုရက်ပိုင်းတွင်မူဆယ်ကနေကုန်တွေပြန်တယ်လာပြီးတော့နေရက်ကိုပြန်လာတဲ့ကုန်ကားကအစည်းရေ1000ဝန်းကျင်ရှိတယ်လို့ကုန်တွေကခန့်မှန်းပါတယ်။အလားတူပဲကချင်ပြည်နယ်ကံပိုက်တီဂိတ်နဲ့လွယ်ကျယ်ဂိတ်တွေကိုတရုတ်ဘက်ကနေပိတ်ထားတဲ့အတွက်တရုတ်ကုန်ကားတွေရောမြန်မာကုန်ကားတွေပါမြန်မာနယ်စပ်မှာပိတ်မိနေတာပါဒီနေ့ဆိုရင်ကံပိုက်တီနယ်စပ်ဂိတ်မှာငှက်ပြောတင်ထားတဲ့တရုတ်ကုန်ကားအစီးရာနဲ့ချီပိတ်မိနေတဲ့အတွက်တရုတ်ကုန်တွေတွေစိတ်ဆိုးဒေါသထွက်နေကြတယ်လို့တချို့ကပြောပါတယ်လွယ်ကျယ်နယ်စပ်ဂိတ်မှာတော့တရုတ်ဘက်ကပို့မယ်မြန်မာကြံကားတွေလည်းအများအပြားပိတ်မိနေပါတယ်ရှင်
တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေတွေကိုမဆွမွန်ကတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေတင်လင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။တော်ရရှင်တို့အနေနဲ့ View မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ View American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကိုနှစ်ကြိမ်ထုတ်လင်းပေးနေတာပါ။မနေ့ကမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30နှစ်လိုင်းနိုမီတာ49တို့အပြင်လိုင်းနိုမီတာ190တို့ကနေပါတိုက်ရိုက်ဖမ်းယူနိုင်နေကြပါတယ်ခင်ဗျာညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ39 25နဲ့32တို့အပြင်လိုင်းနိုမီတာ190တို့ကနေဖမ်းယူနိုင်ကြသလို VOA ရဲ့ Internet Website နဲ့ YouTube Facebook စတဲ့လူမှုကွန်ရက်ဆာမျက်နှာတွေကနေလည်းဖမ်းယူနိုင်လို့ရနိုင်ကြပါတယ်ခင်ဗျာ
ဒီလိုမျိုးဆန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာတွေနဲ့သတင်းတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
ပါရှင်တို့ခုနဆင်းနေကြတာကတော့ဒီမြန်မာပိုင်းစီစဉ်ရဲ့တင်းတင်းလာနေညပိုင်းထုံးလွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းညာရေးဝတ်မှာတော့တင်းတင်းတောက်မတ်စုစီစဉ်တဲ့တက်တန်ရောင်တင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာပါပထမအဦးဆုံးတော့တင်းတင်းတောက်မတ်စုစီစဉ်တဲ့စကြရအောင်ပါယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်မြန်မ ုံကပြောပြပေးပါမယ်ခင်ဗျာ
Ukraine နိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့ပေါ်မြန်မာစစ်ကောင်စီဘက်ကထောက်ခံပြောဆိုထားပါတယ်။ရုရှားလိုအပ်နေပတ်သက်လို့စစ်ကောင်စီရဲ့ထောက်ခံပြောဆိုမှုပေါ်မှာပြည်တွင်းနဲ့နိုင်ငံတကာအတိုင်းဝန်ကြားဝေဖန်ထောက်ပြမှုတွေရှိနေပါတယ်။ဒီကြောင့်ဗရင်းတောင်မှတ်စုအနေနဲ့ရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကျွန်တော်တားညူပြောပြမှာပါ။အထောက်ချအာဏာပိုင်တဲ့ Ukraine နိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ပေါ်မှာကမ္ဘာတစ်ဖက်ဝေဖန်ရှုံချနေကြပြီးတော့ American နဲ့အနောက်နိုင်ငံများအပြားကဒီရုရှားပေါ်တန်ခတ်အရေးယူမှုတွေချမှတ်ထားနေတဲ့အချိန်မှာပဲမြန်မာစစ်ကောင်စီကတော့ရုရှားရဲ့လုပ်ရက်ကိုထောက်ခံပြောဆိုပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတိကျဆက်သွယ်မြန်မြန်ကြီးမှာအခုလိုဖြေဆိုခဲ့တာပါ
နံပါတ်၁ကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကိစ္စရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်နံပါတ်၂အချက်အနေနဲ့ကတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီများရေးမှာအာဂျီနိုင်ငံတစ်ခုအဖြစ်ရက်တီလေးရရှိကြောင်းကဘာကိုပြသခြင်းလိုပဲမြင်ပါတယ်ဒါပါပဲ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာဝေဖန်ပစ်တင်တဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂထွေထွေညီလာခံကဂျွန်လ18ရက်နေ့လုံကချမှတ်ခဲ့ပါတယ်ဆုံးဖြတ်ချက်မူကြမ်းကိုနိုင်ငံပေါင်း119နိုင်ငံမဲခွဲဆုံးဖြတ်ခြင်းကမဲမထည့်ပဲနေခဲ့တဲ့36နိုင်ငံထဲမှာရုရှားနိုင်ငံလည်းပါပါတယ်အဲဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံတိုက်ကိုလက်နက်တင်သွင်းမှုတွေတားဆီးကြဖို့တောင်းဆိုထားပါတယ်ဆရာနာသိမ်းပြီးစစ်ကောင်စီကိုလက်နက်ရောင်းချမှုပိတ်ပင်ဖို့ကုလသမဂ္ဂနဲ့မြမကြီးကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားပေမဲ့ရုရှားနိုင်ငံဘက်ကတော့ဆက်ပြီးတော့ရောင်းချနေစေဖြစ်ပါတယ်။ရုရှားကယူကရိန်းကိုခုလိုမျိုးကြီးကျော်တိုက်ခိုက်နေတဲ့ပုံမှာပြောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒလှမြေကကို့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားတဲ့ဆိုတဲ့သူ့ရဲ့အမြင်ကိုပြောပါတယ
်။နိုင်ငံတိုင်းဟာမိမိနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုဥထိပ်ထားကြတာဖြစ်တဲ့အတွက်ဒီနေ့ဘဝအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊ရုရှား၊ဗာဗဲပြည်ပြောအလုံးဟာမိမိရဲ့အသက်ချက်ကိုအခြေပြုပြီးတော့မှမိမိနိုင်ငံရဲ့အကျိုးစီးပွားကိုကြိုတင်ကောက်ွယ်တဲ့ခင်ချင်းတွေကိုတွေ့နေရတာပေါ့ဒီရုရှားရဲ့နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ယူကရိန်းဒီတို့အဖွဲ့ဝင်ဖို့ကြိုးစားတာဟာသူ့နိုင်ငံရဲ့အထူးခြားအနာကိုထိခိုက်နိုင်တယ်လို့ယူဆကြတာရှိလာတယ်နောက်ကအမျိုးသားအကျိုးစီးပွားအတွက်အန္တရာယ်ရှိတယ်လို့ယူဆတာဖြစ်တဲ့အတွက်ဒီကြိုးစားမှုရဲ့နောက်ပိုင်းမှာချုပ်ပေါ်နိုင်တဲ့အခင်ကြိုးကြိုတင်သုံးသပ်ပြီးတော့လက်မှုရယူလိုက်တယ်လို့မြင်ရတာပေါ့ဒီရက်နေ့ပါတင်ကမ်းတာရဖို့ရှိတယ်ဆိုတော့နိုင်ငံတိုင်းဟာမိနိုင်ငံရဲ့စီးပွားရေးအာစီးအင်အားနဲ့မိနိုင်ငံအမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့ဆောင်ရွက်ပြင်ဆင်ထားတဲ့ဥပမာအကူအညီမိမိဒီရင်းအောက်ပဲအကူအညီဆောင်ရွက်ဖို့သင်ခန်းစာမျိုးတော့ကျွန်တော်ပြရတာ
။အနာသိပြီးတဲ့နောက်ပိုင်းမြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာမှာဆိုလို့ရှိရင်ရုရှားနိုင်ငံနဲ့ဆက်ဆံရေးကအများဆုံးရှိနေတာပါ။ကုလသမဂ္ဂဆိုင်ရာရုရှားတာဝန်ကြီးကတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ပြောခဲ့ပြီးပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကုန်ပိုင်းတုန်းကရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့ဘုရုံမကြီးမင်းအောင်နိုင်ကလည်းအဲ့ဒီခင်းစင်မှာရုရှားသတင်းဌာနနဲ့တိတက်မင်းမြန်ငန်းတစ်ခုမှာရုရှားတရုတ်စတဲ့နိုင်ငံတွေနဲ့သူတို့ပူးပေါင်းဆွေးနွေးနေတယ်လို့ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကိုမြန်မာစစ်ကောင်စီဘက်ကတရကြွထောက်ခံနေတာကစစ်ဆွေးရရဲ့အကျိုးစီးပွားအတွက်ဖြစ်မယ်ဆိုတာအံ့ဩစရာမကောင်းလှပါပဲ။မြန်မာပြည်သူတရားလုံးအတွက်ကတော့နိုင်ငံအကျိုးစီးပွားအပေါ်မှာထိခိုက်နေတယ်လို့မြန်မာအရေးကျွမ်းကျင်သူလည်းဖြစ်တဲ့အမေရိကန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက Christina Singh ကပြောပါတယ်။
Yeah, it is absolutely no good for the national
interest. ချောချာအနာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံတာကမြန်မာပြည်သူတွေရဲ့မျိုးသားအကျိုးစီးပွားတွေလုံးဝမကောင်းပါဘူး။ဆိုပါတော့ဒီတရုတ်ဒါမှမဟုတ်တခြားနိုင်ငံတစ်ခုကမြန်မာနိုင်ငံကိုကျူးကျော်ရင်မြန်မာပြည်သူတွေဘယ်လိုခံစားရမလဲဆိုတာပဲစဉ်းစားကြည့်ပါ။ဒီတရုတ်ကဒါကငါတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးလိုအပ်ချက်အရကျူးကျော်တာဖြစ်တယ်လို့ပြောရင်ရောကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။အာဏာသိမ်းစားတဲ့မြို့အားစစ်ကောင်စီဘက်ကရုရှားရဲ့ကျူးကျော်စစ်ပေါ်ထောက်ခံထားပြီးမြန်မာလူမျိုးသားညီညွတ်ရေးအစိုးရ NUG ဘက်မှရပ်တည်နေတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းကတော့ယ ยูเครนยีกุลธรรมกาทูรีนีลากันส่งเชื้อเชื้อมูจังกูกำลังกระทำผิวยีสเวเดกุลาพ่อเวนงานนี้เดมาเนมากูซาบิอุนีเนปาวินทาวาเลยอเมริกันตำราอินบิโรพิโอเกียยันสกีกาเลรัสเซียเนี่ยประกาศยัดดีเรนงานนี้เปียงเลตเต็มมีสูบเรามีวันงานเนสซาบิโรพิโอสูทาวาเล
ဒီမိုဂျီရောလက်နက်ကန်ချင်းချောက်တာမျိုးတွေမတရားလက်နက်နဲ့အနိုင်ရှင်းတဲ့လုပ်ရုံမျိုးကျွန်တော်တို့ကန့်ကွက်တယ်ပေါ့နော်အဲပြီးတော့ကျွန်တော်ယူကရိန်းရဲ့ဟိုရုရှားနေရာတော့ကျွန်တော်ဒီမှာအရင်မှာဝင်ရှုပ်ခဲ့နေတယ်ဒီမိုဂျီဒီဘော်ဒီယာယာကြီးမှာကျွန်တော်ယူကရိန်းရဲ့ယူကရိန်းဘက်ကနေကျွန်တော်ရက်တီနေပေါ့အဲအဲ့လိုကြောင့်ကျွန်တော်ယူကရိန်းရဲ့ဒီဟိုကျွန်တော်တို့ဟိုတတိ
ာကမ္ဘာတစ်ဖက်ကန့်ကွက်ရှုံချနေပြီးတော့ရုရှားနိုင်ငံမော်စကိုမြို့ကနေပြီးတော့ဆိုက်ဘီးရီးယားအထိကိုဆက်ညင်ဆန္ဒပြမှုတွေကရှိနေတာပါယူကရိန်းနိုင်ငံကရုရှားစစ်ဝင်တက်ခဲ့တဲ့ဂီယက်ကမြန်မာနိုင်ငံရဲ့လောင်စာဆီစီးနဲ့ရွှေစည်းပေါ်မှာလည်းရိုက်ခတ်မှုရှိခဲ့ပါတယ်ဒါပြင်73စီပေါ်မှာအမိပြုတ်နေရတဲ့တယူပို့ဆောင်ရေးကုန်ကြမ်းစည်းတွေကြောင့်လည်းအခြေခံစားတောက်ကုန်ဈေးနှုန်းတွေကမြန်မာနိုင်ငံမှာမြင့်တက်နေတာပါစစ်ကောင်စီရဲ့နိုင်ငံပိုင်မီဒီယာသတင်းစာတွေမှာလည်းရုရှားကြီးကြော်စစ်ပေါ်မှာထောက်ခံပြောဆိုရေးသားဖော်ပြနေပါတယ်။ဗချင်ရဲ့တင့်တဲ့အတိတ်သမိုင်းနဲ့အတူယူကရိန်းပြည်ရဲ့တင်ကန်းစားဆိုတဲ့ဆောင်းပါးမှာကိုယ်နိုင်ငံကတိုင်းသားပြည်သူတွေအတွက်ကတော့ညှဉ်းချင်တန်ပြီးစီးလုံးချင်တန်ပါပြီးတိုက်ကြခိုက်ခြားတာတွေရပ်တင့်ပါပြီလို့သာမြစ်တာရဲ့ခံချင်ပါလေ။ဒုနိုင်ငံကပြည်သူတွေတိုင်းသားတွေသူများနိုင်ငံသူများအချို့အတွက်ဘာဖြစ်လို့အသက်တွေဒဏ္ဍာရီဥစ္စာတွေဆုံးရှုံးခံကြမလဲ။တွေးကြည့်ဖို့ကောင်းပါတယ်ဆိုပြီးတော့နိုင်ငံပိုင်သတင်းစာကနေပြီးတော့တားပြီးဖော်ပြခဲ့ပါတယ်။ယူကရိန်းပေါ်မှာရုရှားရဲ့ကျူးကျော်လုပ်ရဟာတရားမျှတမှုမရှိတာကြောင့်ဆိုပြီးတော့ကမ္ဘာနေရာအနှံ့ပြားကန့်ကွက်ဆန္ဒပြမှုတွေကြားမှာပဲမြန်မာစစ်ကောင်စီကတော့ရုရှားဘက်ကနေပြီးတော့ရက်တီပီးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်တားညူပ
ါသတင်းတောက်မှတ်စုအစီအစဉ်ကိုကိုတားညူတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးအစီအစဉ်ကိုတင်ပြပေးပါဦးမယ်။ကုန်ကြမ်းနဲ့ကုန်ထုတ်လုပ်မှုဈေးစကားတက်လာပြီးဝယ်လိုအားကျမှုနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်တွင်းကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတချို့ကတော့လုပ်ငန်းဆက်လက်ရှင်တန်ရေးအတွက်ကြိုးစားနေကြရပါတယ်။ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ไคโยทุโลยิกานี่กาแฟตะขั่วถั่วละเดอทีตะเนียแยมาဝင်ซ้ําမှုပေးနေတယ်လို့ပြောလာသူကတော့กาแฟคาเปลလုပ်ငန်းရှင်ကိုမျိုးသက်ထွန်းဖြစ်ပါတယ်အရေးသွေးမြင့်နိုင်ဖို့နောက်ဝန်ထမ်းတွေအတွက်လောက်ကန်ခွင့်လန်းပို့ပြီးတော့ခိုင်မာစီဖို့ရည်ရွယ်ပြီးလုပ်နေတာလို့သူကပြောပါတယ
်အဒီခါအနေမှာဟိုกาแฟခွဲရတဲ့အထိကျွန်တော်တို့တနေရာထဲမှာထုတ်ပြီးတော့လုပ်တယ်လုပ်ပြီးတော့ဒီဒီဝန်ထမ်းတွေကိုကျွန်တော်တို့ knowledge share တွေနဲ့ဒီကကြက်တက်နာဒီကြပ်ပြီးနိုင်နေအဲ့ဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုဥသာပြီးတဲ့အပိုင်းလေးဖြစ်သွားတာပေါ့ကျွန်တော်တို့ကအဲ့ဟာကိုဥတီသွားတယ်ဒီဥသာဥတီရဲ့အလျောက်ကကျွန်တော်တို့ဟိုတကယ်ပေါ့ဒီခေတ်အခြေအနေကတို့တဲ့ကြောင်းလည်းဖြစ်လာတဲ့အခြေအနေမျိုးဆိုရင်ကျွန်တော်တို့ဒီဒီဒီပိုင်းကိုချုပ်ရင်းအဖြစ်နဲ့ကျွန်တော်တို့လုပ်ငန်းကိုလည်းရည်ရှိရည်တည်သွားနိုင်တယ်လို့ညွှန်ပြထားတာပေါ့နော်
ကဗီယောဂာနဲ့နိုင်ငံရေးအခြေအနေအခက်အခဲကာလအတွင်းလုပ်ငန်းတွေပဲအသီးသီးမှာအလုတ်အကိုင်းတွေဆုံးရှုံးကြရသလိုပဲကိုမျိုးသက်ထွန်းတို့လည်းအလားတူကြုံတွေ့ကြရပါတယ်။မရှိမဖြစ်ဝန်ထမ်းတွေဆက်လက်ထားရှိနိုင်ရေးစီမံခန့်ခွဲနိုင်ဖို့လုပ်ငန်းရှင်တွေအခက်တွေ့ကြပါတယ်။ Coffee Couple လုပ်ငန်းရှင်ကိုမျိုးသက်ထွန်းဘယ်လိုဆောင်ရွက်နေပါသလဲ
။ဟုတ်ကဲ့ခင်ဗျာ။ဟိုအခက်အခဲကတော့ပိုပြီးရှိတာပေါ့နော်။ကျွန်တော်တို့အရင်တော့ဆိုရင်ဟိုတိုင်ကယ်စီပေါ့နော်တိုင်ကယ်စီဟိုတစ်ထောင်ကျွန်တော်တို့လောက်ဝန်ထမ်းလေးကိုတစ်ထောင်ပေးရပေါ့အခုဆိုရင်တစ်ထောင်နဲ့မရတော့ ตัวนี้ก็ตัดนั่นทางไปอะไรดีท่าเชื่อป่าวเอออันดูหาดูดีมีอะไรนั่นคือว่าอันจริงๆดูดีกว่าวันนั้นเราวันนั้นก็ยังเป็นอะไรเป็นอะไรมาตัวจริงๆเราดูว่าทำไมทะเลดีสีก่อนนะที่เราหาดูดีจริงๆเราดูสีตัวเล็กจริงๆเราดูว่าเนี่ยถ้าปูปีตัวปีนั้นปูอาเนี่ยตัวอะไรเอาอย่างวันนั้นอีกตัวป่ะจริงๆดูดีที่ดีตาวันนั้นดีตาโยนี่อะไรเลยสีอ่ะโอ้ตัวเลยเว้ยแค่นี้มาแต่ตัวพอปีที่ยาดูเช็ดตัวทั่วโลกได้ยาดีเลย ตัวเลยเว้ยแค่นี้มาแต่ตัวพอปีที่ยาดูเช็ดตัวทั่วโลกได้ยาดีเลยเช่นนี้ตัวไม่ใช่ไม่ใช่วันนั้นเราจะนอนดูเจ็บอยู่เที่ยงเที่ยงคาแล้วก็เนาะคนนั้นเราดูลาลาไปใส่ยาไปเลยพวกมันเลยแบบปีแล้วโอ้แต่ช่วงตะการิจัยในชีวิตเราคงยังอดทนยาวแล้วก็ตัวมันใกล้ถึงเวลาที่คนนั้นเนี่ยเป็นดีอ่ะโอ้จะนอนดูโลกนั้นเนี่ยแบบดูยาแต่ที่ดูหามีบ่
แต่ตอนนี้ก็สีทาเลยคงยังไม่ยอมเลยตัวเลยอะไรก็ยังยอมอยู่ปีที่เนี่ยเลยฮาริโอชิโอเคสัตว์ตัวสีสีแต่ตอนนี้เลี้ยงเสมีเจ็ดตัวมูรีฮาเลสีวายลงงานเช่นดุยเอเคเคดคูทัดดูสีบาร์เลสัตว์ตัวสีสีแต่ตอนนี้ดูแต่อยู่ปุ๊บสาวยี่สิบสกัดตัดลาลาบาแต่เป็นเมล็ดบ้านที่นายสีวายลงเงี้ยตัวตัวการอแต่อยู่ปุ๊บสาวยี่สิบสกัดตัดตาสีบูนี่แหละชาปีลงเงี้ยเลยลูกพี่บาร์เล
เอาเดี๋ยวมาที่บ้านเรามาเราดีว่าบ้านทางซ้ายยังดีกว่าบ้านทางซ้ายยังดีแต่ที่แต่ตอนนี้เราจะรอที่ที่เลี้ยวที่เราจะเอาสารกุบบ้านที่ขายดีกว่าเพราะยังไม่ติดดาวแสดงสิ่งที่จะได้จากตัวเชื่อมกับพิจารณาดูเรื่องมาอ่างอาเชื่อมเอาใจเลยป้าบาร์เลยยังคงมีแต่แท็กซี่เชื่อมเอาเนี่ยเด้งก้าคู่ทุกข์ข้างก้าฟิวเอโก้คู่ลูกพี่บาร์เลย
ที่นี่เดี๋ยวจะย้อนมีด้วยมีเรื่องมันจะเกิดทางนี้ดูที่นี่ส่วนนี้ข้าวกูอยากจะเจอที่คงเจ็บตัวเลยอ่ะเพราะยี่นว่าส่วนจะนอนที่กูมาลองเอาใจว่ามาลองเอาตัวเองเสียงานต้องกลมละแต่ตอนนี้ข้าวตัวยังลงบ่กูจะรอจะนอนมาต้องใจตัวเสียงานต้องเดินรอบจิตตัวเลยเอามาดีเอาอะไรไปตัวเองกูจะรับมาห้องเดียว
แท็กซี่ห้าสิบตัวเลยเนี่ยล่ะลูกกูทุกข์เอางาฟิวเอกูพี่บาร์เดกูทุกข์เอาตัวลูกวันเสาร์มุลงงานด้วยตัวเดียมหกบาทบุซาตาวกงดูลงงานด้วยมาบ้างเวจ้าลาบาร์เดแต่ไปในสัตว์กงดูลงงานเสียมยุติมีกาอคูลูเสียมพี่บาร์เดอะไรซาตาวอยู่ในนี้อะไรกูมาปุ๊บมันอาทางงานนี้กูมีสิทธิ์กูชอบทำงานในงานนี้ดีกว่ามาอะไรไม่รู้ชิลล่าไอชอบทำงานนี้เว้ยดีกว่า
เออคือยังไงเสียวงก็คือต้องยอมรับว่าในนั้นเราไม่มีชีวิตแล้วกงจันสิเต้เราทั้งลมหูกงจันสิยินแต่ลาบีแต่พ่อมาเวลูอากาศจ้าลาเดือดสาตาวกงดูลงงานเช่นด้วยกันเช่นเปียบาร์เดเออกงเต้เนาะกงแต่จ่าเรียนอะไรได้สิได้บ่ฉะนั้นรู้ดีกงจันวันเสาร์นี้ก็ยังทุ่นตลาดเลยไหมโอ้คิดว่าเวลูอา
คุณจะลงงานเลยตัวมันงานช้าเลยแต่ตัวที่ว่าอันนี้เขาจะลงงานเราไม่ต้องที่เราคือเด็กแต่ที่เราเราไม่ที่ยาเลยสิแต่นั่นคือเด็กอะอีหัวจะตัดกงเนี่ยตัวไม่ใช่ไม่ใช่ที่ต้องที่เชื่อเดียวต้องที่เชื่อไม่ใช่ที่เราจะทำเนี่ยนะก็ฟิกาเป็นลงงานเสียงกูมีแต่ทั้งนั้นลูกพี่เรียนอดีตสั้นและสั้นลงงานเสียงด้วยการรอแค่เรื่องชีวิตเมื่อเลยอนาคตกูก็มีเงินเล่นจะทำไปวันนั้นด้วยตัวย่อลงงานตัวป้าก็ส่งจูซานี่เด็กลูกพี่จะพาได้ใช่กูวัน
ชาลีตรงนั้นก็ซื้อของก็ซาดาวขึ้นเลยค่ะก็ซาดาวก็เดี๋ยวช้าๆจะใส่เงินเลยเงินอะไรซาดาวเลี้ยงเราเว้ยซาดาวเลี้ยงเราเนาะซาดาวขึ้นเลยก็ยังเลี้ยงเราใช้หนอมกวาดเลยแต่เนี่ยเราเนี่ยเนี่ยเนี่ยเนี่ยเราเนาะยังเราไม่มีอะไรเนี่ยการเงินเราเนี่ยเราไม่มีเงินมาตัวนี้ก็ได้ว่าเราไม่ใช่หนอมเนาะไม่ใช่เราเนาะ
มาติงกิไทยเตรียมเตรียมไปแก่ละบ่ครับเนี่ยที่อเมริกันตางานนี่ตะนิดละนี่ญาบายอาชีพนี้ก็เสร็จแล้วทุ่งลงไปนี่ละบ่อะคือเราบล็อกเกอร์นี่เปล่าตัวเนี่ยอาชีพนี้ก็เตรียมไปบ่เอาเมย์ Mobile setway nipinyan and patelu, not some body to impanimurigo, mixed up yatare, mobile world congress, conzi piawajigo, Spain and Barcelona muma, chimpagabare, 5G setway, conye, chisen and air, not some of pisiating, Ukraine, Russia, chucho, sit tiny rekisari, lomugere, conzi piawajijao, Massimia monga, blogari piosmia, sisi martin piabitavarkne.
Mobile World Congress MWC go Spain and Barcelona Muma, February March 5th, Samsung, Nokia, Sare, smartphone, Tokde, Gomli, Jiri, Damaga, Dio Nanganga, Oppo, Honor, Ne, Realme, Sare, smartphone, Gomli, Dirigale, Thuria, Nansombo, Fonigo, Apian, Jonia, Puerto Kejabare, Dine, MWC, Gonzi, Biawezima, Piata, Misa Jare, Jesse, Dire, Lubio, Miare, Tema, Kishibi, Smart Lagai, Fonri, Damahope, Laptop, Computary, Two in One, Double App, Computary, Le, Pavare, Samsung Company makes a Galaxy Book 2 Pro so ye 5G gun ye chase and nine B battery ga nasatanaiware.
Many companies are going back 3 days a week to the office and 2 days you can remote work. And so we want to
Company to Romyaga the Bama Toye Yoma Lolo Nayaga Ama Lolo so that season with Lolo Jaware. Tajo Ingane Lolo Jaduri Generia Labdorigu Tomiro Tru Logo at each alone and Jazibu Yoware.
ကျွန်တော်တို့ရဲ့တချို့လက်တော့တွေမှာ The chain name of a small lag and phone regule, swan the test swan out to train Najaware. Luria needs and do a chat regule, lag and phone regule, Pierce Shen or Yanni Jama, small lag and phone regule, Dumiate, two out, Lola Javare.
We have just released our newest flagship, the S22, the Samsung Galaxy. It's an astonishing phone.
Samsung Galaxy, Musarega, Nasumpo, S22 smartphone, Lola, Totaware, Tegu Gown and phone Chibare. Lagan smartphone in Alon Lolo Yanni da John, Luriga, Boo GB, Boo Swan Shire, phone, a coup, Wayne Jawari. Now DBC didn't but the low general to a 2 jar sale of Shazia Kaunaga, Penet the Moriar in Ne, Jinni Tarawarigu, Nyan Yansi, Pagonegu, Generia phone, Dabdori, Martel, say Bindu, P, Atuin Biamio, Biandonara, Pibari.
Samsung got to get CG the premium assent phone with Zigwa Tema now by a young Johnny be made. Boo said that there is Samsung smartphone, Garo, young Gongi said Tibari. Premium phone with the long American dollar Shiyan at Chessy Shiniraba. Samsung phone with about a win, 5G chase and 9 smartphone with Ziga. Sabore, the Tonsako Gunne got Tessay not did the Dazija Babilu, joined in the Riga Piovare. Smaller guy phone told Jare Gomni Rigale, 5G phone with Zasane, Yang Nambo, Josani Javon Yare, Lubiovare. A Columbio, now some was Saturday Nibin Yarego, Gomni Riga, Abjadi Twin Pandini, we may. Electronic distributed ma machine machine a day, computer chip, shavare, tetanarigar, or shinies, a chipare.
A big cloud over the mobile phone industry has been chipset shortages. In fact, it's affecting all consumer electronics devices.
And it's a chip, Telangira, mobile, look and phone, Longanji, to a young Meji Motor Loop, anyway. Do I know electronic Ludongo, Pisida into a Tiganiawa? Dijonga, Gonsipia Wajima, Piosia, Gonsi, who Pinivalime. Yingada sign, and a little chini to the lava.
ဒါပေမဲ့တချို့ထုတ်လုပ်သူတွေဘက်ကထုတ်ကုန်ပစ္စည်းတွေနည်းနည်းလျော့သွားတာမျိုးတော့တွေ့ရနိုင်ပါတယ်။တချို့ကလည်းအစ်စ်ထုတ်မဲ့ပစ္စည်းတွေအများကြီးမိတ်ဆက်နိုင်ပေမဲ့ဆိုင်တွေပေါ်ကိုချက်ချင်းတင်ရောက်နိုင်တာမျိုးမြင်ရမှာမဟုတ်သေးပါဘူး။ကိုဗစ်ကရောဂါကြောင့်ကွန်ပျူတာချစ်ထုတ်လုပ်ရေးပိုင်းတည်ယူပို့ဆောင်ရေးပိုင်းထိခိုက်နေတာမို့ကွန်ပျူတာချစ်လိုအပ်ချက်တွေရှိနေသေ Ukraine and a young Zendurigo, Piawella de Rigo, we big it up, Ukraine, Pinny, Chendi, Ti, or Santa Piagetabare, Nibinja Community and Hine, Russian and Gango, Nibinja Miyambole, Taito Gejabari.
I think it's very important to say to these people, to my colleagues.
ရှာကရှိတဲ့ဗန်ဒီပညာတွေတုံးပြီးစစ်တပ်ကြီးတဲ့အတွက်ရုရှားနိုင်ငံကိုဒီပညာပိုင်တန်နိုင်တဲ့များပြည်ပင်ဖို့အရေးကြီးတယ်ဆိုတာပွဲကိုလာကြတဲ့ကျွန်တော်တို့
More than ever, responsible leadership is the way.
Tawadi Gonson Muga, Yenate Nyaji Pubi Luanivare, Rashaga, Ukraine and Angu, Sue and Idebo, GSMEGA, Pimintan, Shocha, Elu, Jono Biojamare.
Kofi Kayoga Jang, Pigger and Nendonga, Pongman Lu, Machimpa Nangebe, Natang Nasanta Kunyama, Pianle, Chimpare, Mobile Sadway Saya. MWC ကုန်စည်ပြပွဲကြီးမှာပစ္စည်းသစ်တွေလာရောက်ပြသမိတ်ဆက်တဲ့လုပ်ငန်းပေါင်း1500ထက်မနည်းရှိခဲ့ပါတယ်။ပြပွဲကြီးမှာဆက်ရုပ်တဲခင်းနဲ့အဖျော်ရမကာတွေတောင်းနိုင်ကြသလိုမက်တာဗာ့စ်ကွန်ပျူတာကဘာတွေတွားကြည့်ရတဲ့ဆိုရင်လည်းခဏတွားလေလို့ရအောင်လှုပ်ထားတာကိုတွေ့ရပါတယ်ရှင်။ကျွန်မစီရမော်ပါ။
မဆုံးမြတ်ပါစီစဉ်တိဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုပြောပြပါဦးမယ်ယူကရိန်းကိုဝင်ရောက်ကြွချော်မှုကိုစတင်ကောက်ကတဲ့အနေနဲ့ကမ္ဘာ့နာမည်ကျော်ကုန်အမတစိတ်ကုမ္ပဏီတွေရုရှားကနေနှုတ်ထွက်ကြပါတယ်ဟောလီဝုဒ်ကကြော်ကြားတဲ့မင်းသမီးအင်ဂျလီနာဂျိုလီကလူသားချင်းစာနာမှုခီးစဉ်အဖြစ်ရည်မြင့်နိုင်ငံကိုသ
မင်္ဂလာပါရှင် အားလုံးစိတ်လက်ပြရွှင်ပေါ်ပါကြပါစေ ကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေ ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှာပြောပြပေးသွားပါမယ် ကျမဧသနာကျော်ပါ ဒီကိုယ်နိုင်ငံကဝင်ရောက်ကြွကြော်ရဲ့ရုရှားစစ်ပွဲကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေချမှတ်နေတဲ့အချိန်မှာ Netflix လိုမျိုးဖြော်ပြရေးကုမ္ပဏီတွေ H&M လိုမျိုး fashion aware ထဲကုမ္ပဏီတွေကလည်းရုရှားကိုကန့်ကွက်မှုထဲပါဝင်လာကြတာပါဒီနေ့တခြားကျင်းတွေကိုရုရှားကိုပိတ်ဆို့တဲ့ကုမ္ပဏီစင်ကပို့ပြီးရှေ့တစ်ထက်ရှိလာပါတယ် Netflix online ရုပ်သံလိုင်းကရုရှားနိုင်ငံနဲ့လုပ်ငန်းသစ်တွေကိုရပ်ထားလိုက်ပါတယ် fashion aware ထဲကုမ္ပဏီကြီးဖြစ်တဲ့ H&M နဲ့နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Oracle တို့လည်းကြောင်းချမှုတွေလုပ်ငန်းလေပတ်မှုတွေအားလုံးကိုရပ်ပြစ်လိုက်ကြတာပါ သူတို့ရှိမှဆိုရင်တော့ကမ္ဘာကုန်ပစ္စည်းအမှတ်တရကြီးတွေဖြစ်တဲ့ Apple ကွန်ပျူတာနဲ့နည်းပညာကုမ္ပဏီ Shell ဈေးနှုန်းကုမ္ပဏီ ဘိုးအင်းလေယာဉ်ကုမ္ပဏီတို့ရုရှားကိုပြန်ပြောင်းတင်းရှုံချပြီးတော့နှုတ်ထွက်သွားကြတာဖြစ်ပါတယ် ဒီလိုရင်းကုမ္ပဏီတွေမှာဆိုရင်ဘိုးအင်းပြင် Airbus နဲ့ General Electric တို့ကလည်းရုရှားကိုထောက်ခံမှုရနာလိုက်တာပါ Oracle ကုမ္ပဏီကြီးက Ukraine ရဲ့ဒီဂျစ်တယ်နည်းပညာဝန်ကြီးက Oracle အနေနဲ့သူတို့ကို ထောက်ခံအားပေးပါဆိုပြီး Twitter လူမှုကွန်ရက်ကနေပန်ကြားပြီးမကြခင်မှာပဲ Russia ကနေနှုတ်ထွက်ကြောင်း Oracle ကကြေညာသွားဖြစ်ပါတယ်
So we trying to work on all fronts not just you know like the trading or social media
တခြားကုမ္ပဏီတော်တော်များများလဲသူတို့ဆက်သွယ်ပြီးတော့ Russia ကိုခြံထားခဲ့ဖို့ Russia နိုင်ငံသားတွေသူတို့အစိုးရကို PR ပေးအောင်လုပ်ဖို့စူးစမ်းခဲ့လို့ Ukraine ရဲ့ဒီဂျစ်တယ်ဌာနဒုဝန်ကြီးကပြောတာပါ ရုရှားမှာမရောင်းချရတဲ့ပစ္စည်းစင်းတွေမှာတော့ Mercedes-Benz ကားကုမ္ပဏီ Ford BMW ဒီကုမ္ပဏီတွေလည်းသူတို့ကားတွေတွေကတချို့ကိုရုရှားကမတင်ပို့တော့ဘူးရုရှားမှာထုတ်လုပ်မှုအစ်စ်တွေလည်းရပ်လိုက်တယ်လို့ပြောပါတယ်ရှင် ဟောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းကြီးအန်ဂျလီနာဂျိုလီကတစ်ဖက်မှာခင်မောဟာမင်းနာဘရက်ပစ်နဲ့နေနောင်ခွဲပြဿနာတွေဖြစ်နေတဲ့အခါသူ့ရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေဆက်ပြီးတော့လုတ်ခိုင်းနေတာတွေ့ရပါတယ် ဂျီမန်နိုင်ငံမှာခရစ်တတာဖြစ်ပွားနေတဲ့ပြည်ပခါကြောင့်ထိခိုက်နစ်နာရတဲ့မိသားစုတွေနဲ့တွေ့ဆုံဖို့အတွက်မလ၆ရက်နေ့တင်းတင်းရီနေကပဲသူဂျီမန်နိုင်ငံကိုရောက်သွားခဲ့တာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့အန်ဂျလီနာဂျိုလီကဂျီပရိပခါကြောင့်အိုးရင်ဆုံးခါထွက်ပြေးရတဲ့သူတွေဒုက္ခတွေတွေပါဝင်မိသားစုများပြားနဲ့တွေ့ဆုံပြီးတော့ ဒီပဋိပက္ခကသူတို့တွေရဲ့ဘဝကိုဘယ်လိုထိခိုက်ပြောင်းလဲမှုတွေဖြစ်စေခဲ့လဲဆိုတာကြောက်ပြရနားထောင်ဖို့ဖြစ်ပါတယ်။ အခုလိုမျိုးဟောလိဝုဒ်နာမည်ကျော်မင်းသမီးအန်ဂျယ်လီနာဂျိုလီရဲ့ခီးစဉ်ကဒီမနက်ငယ်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေဘလောက်တောင်ပို့ပြီးလိုအပ်နေလဲဆိုတာအများကပိုအာရုံစိုက်သိရှိလာစေဖို့ရည်ရွယ်ပြီးလှုံ့ဆော်တာဖြစ်ပါတယ်မလ16ရက်နေ့မှာဆိုရင်ဒီမနိုင်ငံအတွက်နှစ်စဉ်ကျင်းပနေကြအစင်းမြင့်အလှငွေပန်ချားမှုညီလာခံကျင်းပမှာဖြစ်ပါရင်အန်ဂျယ်လီနာဂျိုလီဟာ2000ခုနှစ်ကနေ2012ခုနှစ်ထိလဲ UNHCR ရဲ့ချစ်ကြည်ရေးသံတမန်အဖြစ်နဲ့ကိုယ်စားပြုလှုပ်ဆောင်ပေးခဲ့တာပါအခုတော့ UNHCR ရဲ့အထူးကိုယ်စားလှယ်အဖြစ်တာဝန်ယူထားတဲ့အန်ဂျယ်လီနာဂျိုလီကအခုနှစ်ပိုင်းတွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းပါဝင်ကမ္ဘာတစ်လောကဒုက္ခတဲ့စခန်းတွေကိုလည်းတွားရောက်ခဲ့တည်ရဖြစ်ပါလိမ့်ရှင
် Took my crew to Japan party like Kardashian yeah. Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find
ဒီတက်တဲ့ရောင်းတွင်းလောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲဒါနာကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA American တန်ရဲ့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်တွေကိုအခုတလဲပြောပြပေးပါအောင်မယ်ခင်ဗျာရုရှားကျူးကျော်စစ်ကိုရရမယ်အမိန့်ထုတ်ပေးဖို့အပြည်ဆိုင်ရာတရားရုံး ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ရုရှားကိုတားမြစ်ဖို့တရားရုံးမှာအခန့်ကဏ္ဍရှိတယ်လို့ယူကရိန်းကိုယ်စားလှယ်အန်တွန်ကိုရီနက်ဖစ်ချ်ကတရားသူကြီးကိုရှောက်ထားလိုက်ပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုကြားနာဖို့အတွက် ICJ တရားရုံးမှာရုရှားရဲ့ရှင်းနေတွေကတော့လှည့်ရနေပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကို၂ရက်ကြာကြားနာမှာဖြစ်ပြီးရပ်ပိုင်းတွင်ဆုံးဖြတ်ချက်ကျလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ရုရှားကအပြစ်ခရဆေးရေးလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ရေးတွေကိုစစ်နီးပရိရဲ့တရားအဖြစ်အသုံးပြုနေတယ်လို့ယူကရိန်းရဲ့တုံ့တက်သူတွေကပြောကြပါတယ်။ရုရှားနဲ့ယူကရိန်းတို့ဟာလူသားချင်းစာနာထောက်ထားရေးလမ်းကြောင်းကိုဖွင့်ပေးမယ်လို့သဘောတူခဲ့ပြီးမှအရက်သားတွေကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်နှစ်ကြိမ်ပြစ်ခတ်ပြီးဖြစ်ပါတယ်။သဘောတူညီချက်ကိုရုရှားကချိုးပေါက်တယ်လို့ယူကရိန်းတာဝန်ရှိသူတွေကဆွဆဲသလိုမာရီယိုပိုးနဲ့အနီးကဗိုလ်နိုဗာခါမြို့တွေကနေအရက်သားတွေထွက်သွားလို့မရအောင်ယူကရိန်းအမျိုးသားရေးဝါဒီတွေကပိတ်ဆို့ပြီးတော့လူသားတိုင်းအဖြစ်အသုံးပြုခဲ့တယ်လို့ရုရှားဘက်ကလည်းပြန်လည်ဆွဆဲပါတယ်။ပြင်သစ်သမ္မတမက်ခရွန်ရဲ့တောင်းဆိုချက်အရရုရှားသမ္မတပူတင်နဲ့မက်ခရွန်တို့ဟာတင်းတင်းငွေငွေနေကနှစ်နာရီကြာဖုန်းနဲ့စကားပြောခဲ့ကြပါတယ်။ဒါဟာဖေဖော်ဝါရီ24ရက်နေ့ယူကရိန်းကိုရုရှားကစတင်ကျူးကျော်ကြတဲ့ကဆိုရင်၄ချိန်မြောက်စကားပြောကြတာဖြစ်ပါတယ်။မက်ခရွန်ဟာတခြားကမ္ဘာခေါင်းဆောင်တွေလိုမဟုတ်ဘဲရုရှားသမ္မတပူတင်နဲ့ဆက်သွယ်ရေးလိုင်းဖွင့်ထားသူဖြစ်ပါတယ်။ရုရှားဟာတရုတ်ရဲ့အရေးကြီးဆုံးမဟာဗျူဟာလှုပ်ဖို့ကံပေးဖြစ်တယ်လို့တရုတ်နိုင်ငံရေးဝန်ကြီးကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတရုတ်ကရှုတ်ချဖို့တလျှောက်လုံးညှင်းဆုံနေခဲ့တာပါ။တရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးနှစ်နိုင်ငံဆက်ဆံရေးတွေကတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရေးဝန်ကြီးကတင်းလာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လွတ်တော်နှစ်ပတ်လည်အစည်းအဝေးအခမ်းအနားမှာသတင်းတော့တွေကိုဝန်ကြီးဝန်ကြီးကတိကျတွေ့ဆုံပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းအကြတဲတွေပိုပြီးနှဆိုင်လာတဲ့အမျှရုရှားပေါ်တင်းကျတဲ့ပိတ်ဆို့တံခါးမှုတွေတိုးလို့ဖို့တောင်းဆိုတန်တွေပိုပြီးကျလောင်လာချိန်မှာပဲ Brand ရင်နံစိမ်းဈေးတွေ12ရာခိုင်နှုန်းကျော်တက်သွားခဲ့ပါတယ်ခင်ဗျာ။ Brand ရင်နံစိမ်းတပေပါကို10ဒေါ်လာဈေးတက်ပြီးတော့ဒေါ်လာ120ကျော်အထိဈေးပေါက်ခဲ့ပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်မှာခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်တင်ကင်းဝေးပြီးတော့လိုအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာThank you.
This program has come to you from the Voice of America, Washington.